ဗင်နီဇိုလာနိုင်ငံမှာကြာသပတေးနေ့ကြာရင်ကျင်းပဖို့ရှိတဲ့ကျန်းသစ်စာချင်းစုပွဲကိုမကျန်းမမာဖြစ်နေတဲ့သမ္မတဟူဂိုရှာဗက်စ်တက်ရောက်နိုင်မှာမဟုတ်ဘဲကျူးဘာနိုင်ငံမှာပဲကင်ဆာရောဂါကိုဆက်ပြီးကုသမှုခံယူရမယ်လို့ဗင်နီဇိုလာတာဝန်ရှိသူတွေကပြောလိုက်ပါတယ်။မစ္စတာရှာဗက်စ်မပြန်ဖို့ဆရာဝန်တွေကအကြံပြုခဲ့တယ်ဆိုတာကိုရေးသားထားတဲ့စာတစောင်းကိုအမျိုးသားညီလာခံဥက္ကဋ္ဌဒီယိုစတာဒိုကပဲလိုကလွှတ်တော်ကိုယ်စားလှယ်တွေကိုအင်္ဂါနေ့မှာဖတ်ပြခဲ့ပါတယ်။သမ္မတဟာနောက်ပိုင်းတရရက်ကြာမှတရားလွှတ်တော်ချုပ်ရှိမှကျန်းသစ်စာချင်းစုမယ်လို့ကပဲလိုကပြောပါတယ်။ခြေကံဥပဒေကတတ်မှတ်ထားတဲ့ဇန်နဝါရီလ10ရက်နေ့မှာသမရဖြစ်ကျန်းသစ်စာမကျင့်ဆိုနိုင်တာကြောင့်သမရအနေနဲ့ဥပဒေနဲ့အညီယာရုကဆင်ပြေဖို့လိုနေပြီလို့အတိုက်ခံတွေကပြောပါတယ်။ဒါပေမဲ့လည်းဘယ်တော့လိုရမယ်ဆိုတာကိုအတိအကျရက်သတ်မှတ်မထားဘဲသမရအနေနဲ့တရားလွှတ်တော်ချုပ်ရှိမှကျန်းသစ်စာကျင့်ဆိုနိုင်တယ်ဆိုတာကိုခြေကံဥပဒေကခွင့်ပြုနိုင်တယ်လို့ခွင့်ပြုထားတယ်လို့ဥပဒေရေးရာကျွမ်းကျင်သူတို့ကပြောပါတယ်။ဒီကရက်နှစ်ဟာအမေရိကန်ပြည်ထောင်စုအတွက်အပူနွေးဆုံးနှစ်ဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောလိုက်ပါတယ်။နေမေချင်းတစ်ဆက်ဆက်တည်းရှိနေတဲ့အမေရိကန်ပြည်နယ်48ပြည်နယ်မှာ2012ခုနှစ်အတွက်ပြင်းပြပူချိန်ဟာ 55.3 ဒီဂရီဖာရန်ဟိုက်ဒါမှမဟုတ် 73 ဒီဂရီဆယ်စီယပ်ရှိတယ်လို့အစိုးရရဲ့မိုးလေဝသဆိုင်ရာကြွမ်းကျင်သူတွေကအင်္ဂါနေ့မှာပြောလိုက်တာပါ။ဒီထက်မှရေချားနေတဲ့ပြည်နယ်တွေဖြစ်တဲ့ဟာဝိုင်ရီနဲ့မြောက်ပိုင်းကအလာစကာပြည်နယ်တွေမပါပါဘူး။ဒါအပြင်1998ခုနှစ်ကစံချိန်တင်ထားခဲ့တဲ့အပူချိန်ထက်1ဒီဂရီအပြည့်ပိုများတာပါ။20ရာစုတစ်ခုလုံးရဲ့ပြင်းပြအပူချိန်နဲ့နှိုင်းယှဉ်မယ်ဆိုရင်တော့3ဒီဂရီကျော်ပိုများပါတယ်။ကမ္ဘာမြေရဲ့ရာသီဥတုကပြောင်းလဲလာတာနဲ့အမျှအမေရိကန်နိုင်ငံမှာရေရှည်ပူနွေးတဲ့ရာသီဥတုပုံစံဖြစ်လာခဲ့ပါတယ်ခင်ဗျာ။